2019ခုနှစ်အတွက်နိုဘယ်ငြိမ်းချမ်းရေးဆုကိုအီသီယိုးပီးယားဝန်ကြီးချုပ်အဘီအာမက်အာလီရရှိသွားပါရယ်အိနီချင်းအရီထရီးယားနိုင်ငံငြိမ်းချမ်းရေးအတွက်သူ့ရဲ့အားထုတ်မှုတွေကြောင့်သူ့ကိုရွေးချယ်လိုက်တာလို့နော်ဝေဂျင်နိုဘယ်ကော်မတီဥက္ကဋ္ဌကအခုလိုကြေညာခဲ့ပါရယ
် The Nobel Peace Prize for 2019 to Ethiopian Prime Minister Abiy Ahmed Ali for his efforts.
အီသီယိုးပီးယားဝန်ကြီးချုပ်အာဘီအာမက်အာလီရဲ့ငြိမ်းချမ်းရေးအောင်မြင်အောင်အားထုတ်မှုနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်မှုတွေကြောင့်2019ခုနှစ်အတွက်နိုဘယ်ငြိမ်းချမ်းရေးဆုပေးဖို့ဆုံးဖြတ်ခဲ့တာလို့ကြေညာသွားတာဖြစ်ပါတယ်။အထူးသဖြင့်အိန်းနီချင်းအရီထရီးယားနိုင်ငံနဲ့ဖြစ်ခဲ့တဲ့နယ်စပ်ပဋိပက္ခကို2018ခုနှစ်ကသူဝန်ကြီးချုပ်ရာထူးရခဲ့ပြီးလပိုင်းအတွင်းမှာပဲပြည်လည်အောင်ဖြေရှင်းနိုင်ခဲ့တဲ့အတွက်ဖြစ်တယ်လို့ပြောကြားပါတယ်။ဝန်ကြီးချုပ်ဖြစ်လာပြီးရက်တရအတွင်းမှာနိုင်ငံထဲမှာထုတ်ပြန်ထားတဲ့အရေးပေါ်အခြေအနေကိုရုပ်သိမ်းခဲ့တဲ့နိုင်ငံရေးအကျဉ်းသားတွေကိုလူငင်းချမ်းသာခွင့်ပေးခဲ့တဲ့သတင်းမီဒီယာတွေအပေါ်စင်ဆာဖြတ်တောက်မှုကိုရပ်ဆိုင်းခဲ့တဲ့မတရားအသင်သတ်မှတ်ခံထားရတဲ့အတိုက်အခံအဖွဲ့တွေကိုတရားဝင်အောင်လှုပ်ပေးခဲ့တဲ့အာဂရီလိုက်စားမှုနဲ့မတင်ကားတဲ့စစ်ဖက်အရက်ဖက်ခေါင်းဆောင်တွေကိုယာရုဖယ်ချခဲ့တဲ့အီသီယိုးပီးယားနိုင်ငံရဲ့နိုင်ငံရေးနဲ့လူမှုအတိုင်းဝိုင်းမှာအမျိုးသမီးတွေရဲ့ဩဇာတည်တည်တသားလွှမ်းမိုးနိုင်အောင်လှုပ်ပေးခဲ့တယ်လို့လည်းဝန်ကြီးချုပ်အာမက်အာလီရဲ့ဆောင်ရွက်မှုတွေကိုစုကြေညာခြင်းမှာပြောကြားခဲ့ပါတယ်။အာဖရိကတိုက်အရှိနဲ့အရှိမြောက်ဒေသတွေကငြိမ်းချမ်းရေးနဲ့ပြန်လည်တည်မြဲရေးဆောင်ရွက်မှုတွေမှာသူ့ရဲ့ပါဝင်ဆောင်ရွက်မှုတွေကိုအတိအမှတ်ပြုတယ်လို့လည်းနိုဘယ်ဆုရွေးချယ်ရေးကော်မတီကပြောပါတယ်။နိုဘယ်ငြိမ်းချမ်းရေးဆုပေးပွဲအခမ်းအနားကိုဒီဇင်ဘာ10ရက်ကျရင်နော်ဝေးနိုင်ငံအော့စလိုမြို့တော်မှာကျင်းပမှာဖြစ်ပါတယ်။နိုဘယ်ငြိမ်းချမ်းရေးဆုအတွက်ဒေါ်လာ6သိန်းလောက်နဲ့ညီမျှတဲ့ဆုငွေကိုဆုရှင်အီသီယိုးပီးယားဝန်ကြီးချုပ်ရရှိမှာဖြစ်ပါတယ်ရှင်။